လူမျိုးတုံးရှင်းလင်းရေးယူရဲ့ချက်နဲ့ရိုဟင်ဂျာမွတ်စလင်တွေကိုရှင်းလင်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုဆွဲချက်တင်ဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုမြန်မာအစိုးရကလက်မခံပေးချထားပါတယ်။မြန်မာနိုင်ငံလေးကိုဝင်ရောက်ခွင့်မရဘဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာပြည့်စုံမှုမရှိဘူးလို့အမေရိကန်ခြေဆိုင်ဆင်ဆန်စန္ဒရဲ့အရှိအာရှရေးရာအစီအစဉ်တွေ့ဖက်ညွှန်ကြားမှုတရုတ်နိုင်ငံဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားမှုယွန်ဆန်ကသုံးသပ်ပါတယ် CCTV သတင်းပေါ်အခြေခံပြီးမတ်တင်ဂီထိုက်ပြောပြမှာပ
ါစကိုင်းဂျီနယ်တွင်းကနေရိုဟင်ဂျာဒုက္ခသည်ပိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခဲ့ကြရတာကမြန်မာစစ်တပ်ရဲ့အင်အားအလုံးအကျုံသုံးမြေမြင့်ရှင်းလင်းမှုတွေကြောင့်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကဖွဲ့စည်းတဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကအစီရင်ခံစာထုတ်ပါတယ်။ဒါ့ပြင်တက်မလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူ6ဦးကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုနိုင်ဖို့ကိုလည်းအစီရင်ခံစာကတိုက်တွန်းပါတယ်။မြန်မာအစိုးရဘက်ကတော့ဒီအစီရင်ခံစာကိုရည်ရည်ပြတ်ပေးချပါတယ်။အမေရိကန်ခြေစိုက်ပညာရှင်အဖွဲ့ Stimson Center ရဲ့အရှိအာရှရေးရာအစီအစဉ်ရဲ့တွဲဖက်ညွှန်ကြားရေးမှူးတရုတ်ဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားရေးမှူးယွန်ဆွန်ကတော့ကုလအစီရင်ခံစာအပေါ်မှာအခုလိုသုံးသပ်ပါတယ
်။ Well, the truth is always somewhere in between, I would say. Although the fact-finding mission did not have access to the Rakhine State, but they did have access to 700,000
မှန်တရားဆိုတာကနှစ်ဖက်ရဲ့ကြားမှာပဲအများကြီးရှိတယ်လို့ပြောချင်ပါတယ်။အချက်နဲ့ရှာဖွဲ့နေနေရခိုင်ပြည်နယ်တွေကိုဝင်ရောက်ခွင့်ပြုရခဲ့တယ်မယ်လို့ဘင်္ဂလားဒေ့ရှ်မှာလက်ရှိနေထိုင်နေကြတဲ့ဒုက္ခသည်9သိန်းနဲ့တော့တွေ့ဆုံခွင့်ရခဲ့တယ်လေ။ဒီခိုင်ကြီးနေတဲ့ကိုဝင်ရောက်ခွင့်မရခဲ့တော့သူတို့ဘာမှမသိဘူးလေဒါကြောင့်ဒါကစိရတရအကျိုးချက်ချက်မဟုတ်ဘူးလို့ပြောစရာဖြစ်တာပေါ့အမှန်တရားကနှစ်ဖက်စလုံးရဲ့ကြားမှာရှိနေတာပါဒါပေမဲ့လည်းရှုပ်ထွေးတဲ့ပြည်ရင်းနိုင်ငံရေးအကြောင်းကြီးရှိနေပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စအပေါ်သူ့ရဲ့ရှုမြင်ချက်ကိုပြောဖို့တုံ့ဆုံနေပုံရပါတယ်မြန်မာလူထုကဒီလူတွေကိုဘင်္ဂလီလို့ခေါ်ကြတာကြောင့်သူ့အနေနဲ့ရိုဟင်ဂျာလို့တုံ့လုံးပြောဆိုဖို့တောင်းဝင်နေနေတာဖြစ်မှာပေါ့ဒီကိစ္စနဲ့ပတ်သက်ပြီးစစ်တပ်နဲ့အရသာအစိုးရကြားမှာပြဿနာရှိတယ်လေအမြင်မတူတာတွေရှိနေတာပေါ့လေ
ရိုဟင်ဂျာပြည်ပခါမှာရှုတော့ဘောင်းဆောင်ကတုံ့ပြန်နိုင်ဖို့လိုအပ်တယ်လို့လဲ Stimson Center ရဲ့အရှိအာရှရေးရာအစီအစဉ်ရဲ့တွဲပင်ညွှန်ကြားရေးမှူးတရုတ်ဆိုင်ရာအစီအစဉ်ရဲ့ညွှန်ကြားရေးမှူးယွန်ဆန်ကအခုလိုပြောပါတယ်
Well, it's not going to be the full truth. We'll just say that.I feel that for all these
parties, I'm not sure what I'm talking about. 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 I'm not sure what I'm talking about.နေနေဆိုင်ဆိုင်ကိုအမြင့်တွဲနေတာကပြဿနာတစ်ခုပါပဲလေ
။ဒါကလူမျိုးရေးခွဲခြားမှုများဖြစ်နေပါသလားဆိုတော့မိကုန်းကတော့ယုံဆန်းကအခုလိုတုံ့ပြန်ပါတယ်
။ It's not necessarily racism because it also has the religious factor into it.
လူမျိုးရေးကခွဲခြားဆက်ဆံတာမဟုတ်ပါဘူး။ဒါကကိုယ်ပွေယုံကြည်မှုလည်းပါနေတယ်လေ။အချက်လက်တွေတမိုင်းဆိုင်ရာတွေလည်းပါနေတာပေါ့။နောက်တစ်ချက်ကတော့မွတ်စလင်တွေမှာမိသားစုတွေကပိုပြီးများတယ်ဗုဒ္ဓဘာသာဝင်တွေတဲ့ကလေးတွေပိုပြီးမျိုးတယ်ဆိုပြီးမြန်မာလူလူကြားမှာယုံကြည်နေကြတဲ့အချက်ပါဒီကိစ္စအပေါ်မှာလေမြန်မာပြည်သူတွေကစိုးရိမ်ကြတယ်လေဒါကြောင့်မလို့အချက်လက်ရှာအဖွဲ့အစည်းနဲ့ပြဿနာတစ်ခုလုံးကိုပုံပေါ်လာအောင်ဘယ်ပေါင်းစုံပါဝင်အောင်လုပ်ရမယ်ဆိုကျွန်မယူဆပါတယ
်မြန်မာဆွေရဘက်ကတော့လူခွင့်ရေးချိုးဖောက်မှုတွေကိုလုံးဝလက်တင်မခံဘူးလို့ပြောဆိုနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုတရားစွဲဆိုချဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေပြန်လာချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာဆိုတာကိုတော့လက်မခံပါဘူး။ရခိုင်ပြည်နယ်ထဲကိုကိုယ်တိုင်တွားရောက်ခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတော့မြန်မာနိုင်ငံအခြေအနေဟာရိုဟင်ဂျာပြည်ထိုင်းပြန်နိုင်တဲ့အခင်းအကျင်းမျိုးမရှိသေးဘူးလို့ပြောဆိုထားကြပါတယ်ရှင်။